အခုဆက်ပြီးအင်ကာညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်ပွားမှုလက်ရှိအခြေအနေပေါ်မူတည်ပြီးနောက်ဖြစ်လာနိုင်ခြင်းလားလား။ဒိုင်းပြည်ရဲ့အခြေအနေအရရပုံမှန်အတိုင်းပြန်ပြီးလည်ပတ်နိုင်ရေးဘာတွေလှုပ်ဆောင်တဲ့နယ်လူမှုအနေနဲ့လဲလူနေမှုပုံစံတစ်မှာဘယ်လိုသတိပြုနေထိုင်သွားသင့်လဲဆိုတာတွေကိုကိုဗစ် -19 ရောဂါကာကွယ်တားဆီးဆိုင်ရာအသိပညာပေးလုပ်ငန်းတွေပရိဒါလှုပ်ဆောင်နေသူဒေါက်တာကျော်စွာဦးဒီမှာအကြီးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းတို့နဲ့ဆွေးနွေးထားပါခင်ဗျာ။ဒေါက်တာကျော်စွာဦးနဲ့ဒေါက်တာရံမျိုးသိန်း VUE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါ။ဟု
တ်ကဲ့ပါ
။ဆိုတော့ကျွန်တော
်မင်္ဂလာပါဆို
။ဟုတ်ကဲ့မင်္ဂလာပါ။
ကျွန်တော်ပါဦး။ဒေါက်တာကျော်စွာဦးနဲ့စားလိုက်ပါမယ်။ဆိုတော့အခုဒီရပိုင်းပေါ့နော်။ဒီယောဂဘုစစ်စေးတာတွေမှာနေ့စဉ်လို့တောက်လျှောက်တော့ကျွန်တော်ကြည့်ရတာကတချို့ရည်မှာစစ်တယ်မတွေ့ဘူးတချို့ရည်မှာကျတော့စစ်တယ်တွေ့တယ်ဆိုတော့စစ်တာနဲ့တွေ့တာကဖြည်းဖြည်းဖြည်းချင်းသွားနေတဲ့ပုံရှိတော့ကျွန်တော်တော်တော်ဥရတော်ရဲ့မျိုးသိန်းတွေတုံ့တက်ချက်ကိုတည်ချင်တာဒီမြန်မာနိုင်ငံမှာလက်ရှိယောဂပူဒီပြန့်နှံ့ကူးစက်နေတဲ့အခြေအနေအပေါ်မှာဘယ်လိုများနားလည်မိပြီလဲလက်ရှိယောဂပူအခြေအနေကလက်ရှိရှိနေတဲ့အနေထားကို
ဟုတ်ကဲ့ဟိုကျွန်တော်လက်ရှိဒီယောဂကူးစက်တဲ့ဟာတော့ကျွန်တော်ကနှစ်ခုပေါ့နော်ပထမတစ်ခုကတော့ကျွန်တော် import ပေါ့နော်နိုင်ငံခြားကပြန်လာတဲ့လူတွေကပါလာတဲ့အခုပေါ့နော်အဲနောက်တစ်ခုကကျွန်တော်ကဒီ local transmission ဒီပြည်တွင်းကျွန်တော်ချင်းချင်းကူးစက်မှုပေါ့နော်အဲကျွန်တော်တို့ဒီကျန်းမာရေးနဲ့အားသာဝင်ဌာနကထုတ်ပြန်တဲ့ဒီ saturation report တွေရဆိုလို့ရှင်တော့ကျွန်တော်တို့ဒီ local transmission ကပုံများတယ်ပေါ့နော် import case ကတော့ကျွန်တော်တို့ဒါတို့ကဆိုရင်တော့20ကျော်လောက်ပဲတွေ့ရတယ်ဆိုတော့အခုဒီရပိုင်းပေါ့ဒီတရနေ့မှာတွေ့တာကတော့ဒီမလေးရှားကတွေ့တယ်ဆိုရင်တော့ဟာတော့ကျွန်တော်ဒါ import case ကိုပြန်ပြောလို့ရတာပေါ့နော်ဆိုတော့ local transmission များတယ်ဆိုတော့ပဲအဲ local transmission ကလည်းကျွန်တော်မြင်မှာဟိုစစ်စစ်ကြီးတော့မဟုတ်ဘူးကွာဟိုမှာနိုင်ငံသားကလာတဲ့ဒီမှာထိတူပြီးမှခြေထဲမှာကူးဆက်သွားတဲ့ခါတစ်ခုပေါ့နော်ဆိုတော့အဲ့ဒီလိုမျိုးကျွန်တော်မြင်ရတယ်တော့ကျွန်တော်ကခုနပြောကြပေါ့ဟိုအများကြီးတော့ကျွန်တော်တို့ဟိုတော်မြင်များကို tracing လိုက်ပြီးမစစ်နိုင်တော့လဲဆိုတော့ကျွန်တော်တို့ tracing လိုက်လို့ရတဲ့လောက်ကိုစစ်နေတယ်ဆိုတော့မလို့ဟိုစစ်တာနဲ့တွေ့တာနဲ့ပေါ့နော်ဆိုတော့တွေ့တာတော့ခုတော့ဆိုကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုရင်တော့စိုးရင်ရမယ့်ခြေနေတော့မရောက်သေးဘူးဒါပေမဲ့ထိတ်ခြားတဲ့အခြေအနေတမြောက်သေးလို့ကျွန်တော်ပြောလို့ရတာပေါ့နော်
ဟုတ်ကဲ့ရောရင်မျိုးသိန်းကရောအခုလက်ရှိကျွန်တော်တို့ယောဂဘူပြန်ထန်ကူးစက်နေတဲ့အခြေအနေပေါ်မှာဘယ်လိုနားလည်ထားတယ်လဲ
အခုလက်ရှိအဲကျွန်တော်တို့နိုင်ငံရဲ့ဒီယောဂဘူတွေ့ရှိမှုကတော့ဒီအာဆီယံဒေသတွင်းမှာဆိုရင်တိတ်ပြီးတော့ဟိုစိုးရင်ရတဲ့အနေထားတော့မရှိဘူးအဲသို့တော်လည်းပဲတစ်ဖက်ကကျွန်တော်တို့စိုးရင်တာကကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေဟာနော်ဟိုအဖက်ဖက်မှာအားနည်းနေတဲ့အနေထားမျိုးရှိနေတယ်အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာနော်စိုးစိုးဝါးဝါးအခြေအနေမဟုတ်သေးတော့လည်းပဲအကယ်၍စိုးစိုးဝါးဝါးအခြေအနေတစ်ခုဘက်ကိုဥတီသွားပြီဆိုရင်ကျွန်တော်တို့ဟိုမနိုင်မနေဖြစ်မှာတော့စိုးရင်เสียရရှိတယ်အဲအဲ့ဒီအတွက်ကြောင့်လည်းပဲကျွန်တော်အမြင်ကတော့နော်လက်ရှိအခြေအနေမှာယောဂပိုးစစ်ဆေးမှုကိုနော်တွန်းတွန်းတိုက်တိုက်နော်လှုပ်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ
်ဘ
ူးတော့လည်းပဲဒီလွန်ခဲ့တဲ့ရက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာဒီယောဂပိုးစစ်ဆေးမှုဟာတိတိတသာကြီးဟိုမြင့်တက်လာတာမျိုးမတွေ့ရဘူ
းဟုတ်ကဲ့
အဲ့ဒီအခါကျတော့နည်းနည်းတော့စိုးရင်တယ်ပေါ့
ဟုတ်ကဲ့ကျွန်တော်ကလည်းပြောလိုက်ချင်လို့အခုဆိုရင်ကျွန်တော်တို့ယောဂပိုးစစ်လာတာမတ်လ20ကျော်ပါပေါ့နော်23ရက်လို့တော့ကျွန်တော်အကြံဉာဏ်မှတ်မိတာပဲဆိုတော့ April May ကျွန်တော်တို့နှစ်လတည်းကိုရောက်လာပြီစုစုပေါင်းစစ်တဲ့အရေးအတွက်နဲ့ပြောမယ်ဆိုရင်ကျွန်တော်စိတ်အကြံပြင်းပေါ့နော်တောင်ခွဲပတ်ဝန်းကျင်လောက်ပဲရှိအောင်မယ်လို့ကျွန်တော်တို့ခန့်မှန်းလို့ရအဲ့ဒီထဲကမှအခုဆိုရင်188ရောက်ပေါ့ဒီကနေ့ကျွန်တော်တို့အခုပြောတဲ့အချိန်အထိဆိုရင်188ရောက်ယောဂဘူကူးတယ်လို့ပဲတွေ့ထားတယ်ဆိုတော့တော်တော်ကြော်ကြော်ဦးစစ်တာနဲ့လို့တွေ့တာနဲ့တာလားစစ်တာများရင်ပြည့်ပူတွေ့လာနိုင်တယ်လို့ယူဆလို့ရသလား
ဟိုကျွန်တော်တို့ဒီ relatively ကတော့ဟိုစဉ်းစားမယ်ဆိုလို့ရှိရင်တော့စစ်တဲ့လူများများစစ်လေတယ်ကျွန်တော်တို့ဟိုကိစ္စကိုများများတွေ့နိုင်တယ်ဆိုတော့ဟိုဖြစ်နိုင်ခြေရှိတာပေါ့အဲတော်တော်လည်းကျွန်တော်လည်းဒီဟာကိုလိုက်ပြီးတော့ဟိုသုံးသက်ကြည့်တာပေါ့နော်ဟိုပညာရှင်တယောက်တော့မဟုတ်ပါဘူးလေလေးလသုံးသက်ကြည့်တဲ့ခါကျတော့ကျွန်တော်ခုနပြောသူပေါ့နိုင်ငံခြားကနေစစ်စစ်ပါလာတဲ့ဟာနဲ့တော့ local transmission မှာအဲ local transmission တော့ကျွန်တော်တို့ကဒီ contact လိုက်လို့မရတဲ့ဟာကျွန်တော်တင်နေ second hand ဝင်းကျင်တော့ပဲရှိပါတယ်ကျန်လာတဲ့အားလုံးကသူ့ရဲ့ဟိုပေါ်ပါကုန်မယ်အဲဒီ cluster လိုက်ဖြစ်နေတာပေါ့နော်ဥပမာကျွန်တော်တို့ meter cluster ဖြစ်မယ်အလုံးနေရာ cluster ဖြစ်မယ်ဒါမှမဟုတ်အစုဝေးကနေရာတစ်ခုကနေ cluster တစ်ခုဖြစ်လာတယ်ပေါ့နော်ဆိုအဲ့လိုမျိုး cluster လိုက်ဖြစ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့ဥပမာတကယ်လုံးဝ contact tracing လိုက်လို့မရတဲ့ဟိုဟာတော့ဒီ10ယောက်ဝင်းကျင်တော့ပဲရှိတယ်ဆိုကျွန်တော်အနေနဲ့ဆိုတာအဲ့အတွက်ကျွန်တော်ကဘာတစ်ခုလဲဆိုတော့တကယ်ပေါ့နော်များများစစ်နိုင်တော့ကောင်းတယ်ဒါပေမဲ့ဒီကျွန်တော်လည်းဒီမှာအခုတော့စစ်နေတဲ့အနေထားတော့ကျွန်တော်ဒီ facility quarantine ကိုပို့တဲ့သူတွေရယ် แต่เจ้าที่เซลล์เนี่ยมาดีท้องที่ดูนาดีเราไปเส้นไหนเนี่ยในทัดคู่บ่เลยแต่ที่จะตรวจสอบแบบนี้เจ้าที่เส้นไหนเนี่ยส่วนนอกแต่ที่จะมาชี้เนี่ยชัวร์เลยเจ้าที่ไม่ไหนมาแล้วบ่ตัวเลยเจ้าที่เราบาดว่ามีเนี่ยเจ้าที่เราเดินไปกันกลางนี่แล้วเราดีบุตัวที่ลูกค้าทรานส์เมชั่นอ่ะยังเจ้าที่เราหูเลชีบ่ที่จะไปที่หูส่วนใหญ่จะนี่ดีบุสุดท้ายก็เลยพิจารณ์สุดท้ายก็เลยเซลล์ยาวเลยรู้สึกว่าเราเจ้าที่มาตุยอะไรบุเ ော့တော့ဘာဖြစ်ဖြစ်ဒီဟို second wave ကိုတော့ဟိုမဖြစ်စေချင်ဘူးเน
าะဟုတ်ကဲ့ second wave ကအခုက second wave ဆိုတဲ့စကားကိုပြောလောက်တခြားနိုင်ငံတွေမှာလည်းပဲ second wave တွေကဖြစ်ထားတာတွေရှိတဲ့အခါကျတော့ဆိုတော့ဒရာရင်မျိုးသိန်းကရောစစ်တာနဲ့တွေ့တာနဲ့ကြားတယ်မှာဘယ်လိုနားလဲတဲ့
အဲကျွန်တော်တို့နိုင်ငံရဲ့ဒီကျန်းမာရေးဆောင်ရှောက်မှုအနေထားကလည်းအားနည်းတဲ့အခြေအနေလည်းရှိတယ်။နောက်ပြီးတော့ခုနပေါ့လေကျွန်တော်တို့နိုင်ငံနဲ့ဒီတရုတ်နိုင်ငံနောက်ထိုင်းနိုင်ငံပေါ့အဲ့ဒီနေဆက်လမ်းကြောင်းတစ်လျှောက်လုံးဟာဟိုတော်တော်လေးကိုဝင်ပေါက်ထွက်ပေါက်တွေပေါ့တရားမဝင်ဝင်ပေါက်ထွက်ပေါက်တွေကအများများတဲ့အခါကျတော့အဲ့ဒါလေးပဲကျွန်တော်အမြင်ကတော့စိုးရိမ်စရာပဲလို့မြင်တယ်။အဲ့တော့ဟိုတစ်ခုစိုးရိမ်တာပေါ့လေဒီယောဂပူရှိပြီးတော့ယောဂလက္ခဏာမပြဘဲနဲ့တော့ကျွန်တော်တို့ဒီလူဖွဲ့စည်းတဲ့မှာလူတိုင်းဝိုင်းတဲ့မှာရှိနေမဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီအခါကျတော့နော်အဲ့ဒီလူနာမျိုးတွေကိုကြဲကြဲပြန့်ပြန့်နဲ့ပေါ်ထုတ်ပြီးတော့စစ်ဆေးနိုင်မယ်ဆိုရင်နော်တိကျခွဲထားနိုင်မယ်ဆိုရင်ကုသမှုပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ကျွန်တော်တို့စိုးရိမ်နေတဲ့ပေါ့လေဒီ community ထဲမှာကူးဆက်ပြန့်ပွားမှုသိမ့်နိုင်သိမ့်မရဖြစ်လာမယ့်အခြေအနေအတွက်ကိုကျူတင်ကာကွယ်တဲ့နည်းလမ်းတစ်ခုဖြစ်နိုင်မယ်လို့ကျွန်တော်ကထင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့လည်းခုနပြောသလိုပေါ့ဟိုငွေရေးကြေးရေးအရဟိုနည်းပညာအရနောက်နောက်လူသားအရေးမြေအရအကန့်အသတ်တွေရှိတယ်ဆိုတာကတော့ငြင်းလို့မရဘူးပေါ့လေ။အဲသို့တော်လည်းပဲဒီအကန့်အသတ်တွေကိုကျွန်တော်တို့စဉ်းစားရမှာဘယ်လိုကျော်လွှားမလဲ
။
နော်ကျွန်တော်တို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးကျွန်တော်တို့ဒီတိုင
်းငြင်းလို့မရဘူး။
ဆိုင်ပြီးတော့ကြည့်လို့မရဘူး။အဲ့တော့ဒါတွေကိုဘယ်လိုကြုံလွန်ရမလဲဆိုတာကိုကျွန်တော်အမြင်အားဖြင့်တော့ဟိုအားလုံးဝိုင်းပြီးတော့စဉ်းစားတဲ့နေလို့မြင်တယ်။
ဆိုတော့ကျွန်တော်တို့ဒီဒုတိယလိုင်းလို့ယောဂပူဒုတိယလိုင်းလို့ကျွန်တော်တို့ပြောလာကြရသည်တခါတစ်ဖက်မှာလည်းပဲလုပ်ငန်းတွေကပြန်ဖွင့်မလားအကြောင်းတွေပြန်ဖွင့်မလားဆိုတာမျိုးကမေးခွန်းထုတ်ဆရာမဟုတ်တော့ဘဲနဲ့လာဘယ်လိုအခြေအနေမှာဘယ်လိုပုံစံမျိုးနဲ့ပြန်ဖွင့်ကြမလဲဆိုတာပဲမေးစရာဖြစ်နေပါတယ်။ဆိုတော့မြန်မာနိုင်ငံကလည်းပဲလက်ရှိအနေအထားအထိရကားတော့လာလုံးဝဖွင့်ဟိဆိုပြီးတော့ဖွင့်လို့ရတဲ့အနေအထားမျိုးတော့မဟုတ်သေးဘူးလို့ကျွန်တော်ယူဆတယ်။ဒေါက်တာကျော်စွာဘယ်လိုမြင်လဲ
။ဟုတ်ပါတယ်ဗျ။ကျွန်တော်တို့ဒီ virus ကလည်းဘယ်လောက်ထိကြာရှည်ဟိုဒီတိုက်ပွဲကိုဆင်နွှဲရမှာမသိတဲ့အခြေအနေပေါ့နော်။ဒါကျွန်တော်တို့နိုင်ငံတွေကိုတကပါလုံးချင်းနေဆိုကျွန်တော်ရဲ့ဒီပုံမှန်လုပ်ရမယ့်အလုပ်တွေရတယ်ကျွန်တော်ဆက်လုပ်ရမယ့်အနေအထားရှိပါတယ်။အဲဆရာကုနာပြောသလိုပေါ့နော်။ဒီစီးပွားရေးလုပ်ငန်းတွေတဲ့ဆိုင်ဥပမာတစ်ခုပေါ့နော်။ဟိုကျမ်းမာပတ်သက်တာတစ်ခုဆိုရင်ကျွန်တော်တို့အခုဒီကာဝေးထိုးတဲ့လုပ်ငန်းတွေပုံမှန်လုပ်ရတဲ့လုပ်တွေကဒီကဒီလုပ်ငန်းတွေရပ်လာတယ်မှာခဏရပ်သွားတဲ့အတွက်ကြောင့်ပေါ့နော်အဲအဲ့ဒီဟာကနေဖြစ်လာနိုင်တဲ့ဟိုနောက်ထပ်အဲ့လို impact တစ်ခုပေါ့နော်ဟိုစိုးကျိုးတစ်ခုများထိခိုက်လာနိုင်တာဆိုတော့တချို့ကလည်းအဲ့ဒါကိုသုံးတက်နေရလည်းရှိပါတယ်အဲ့တော့အကြောင်းကျွန်တော်တို့ကအမြန်ဆုံးအနေနဲ့အခုဒီကာဝေးထိုးလုပ်ငန်းတွေကိုဒီလာမှာပေါ့နော်ကျွန်တော်တို့ဒီ sale နေမှာပြန်ဆမယ်နောက်တော့နောက်လာတွေကြာလို့ရှိရင် community မှာပြန်ဆဖို့နော်ကျွန်တော်တို့ဒီ VCI EPI program တွေပေါ့နော်ကာဝေးစီထိုးလုပ်ငန်းလေဒါဥပမာတစ်ခုပေါ့အဲ့တော့ဆရာကတော့ပြောတော့ဘေးကပြန်ကောက်အောင်မယ်ဆိုတော့ကျောင်းနေရာလေကျွန်တော်ပြန်ဖွင့်ရမှာပဲစီးပွားရေးလုပ်ငန်းတွေကလည်းတူတူနဲ့ဖက်ဖို့တည်းပြန်လုပ်ရမှာပဲသို့တော့အဲ့နဲ့ပတ်သက်လို့ရှိရင်ကျွန်တော်ရဲ့ဒီချိုးတင်ပင်ရှင်မှုပိုင်းနေလေအများကြီးလုပ်ရမှာပေါ့နော်အခုကတော့ဒီဆက်ရုံလုပ်ရုံတွေကိုဆိုကျွန်တော်ကတစ်ချိန်နောက်ပိုင်းမှာစစ်ဆေးမှုတွေပိုင်းတော့လုပ်တယ်ဒါပေမဲ့အခုကျွန်တော်တို့ဒီစားသောက်ဆိုင်တွေအဲကျောင်းနေစသဖြင့်အခြားသောဟာတွေမှာလည်းကျွန်တော်ဒီ social distancing အပိုင်းတွေအဲလက်ဆေးမှုအပိုင်းတွေဒီ mask ဖို့အပိုင်းတွေကျွန်တော်ထိထိရောက်ရောက်ကျွန်တော်တို့လုပ်ဖို့လည်းလုပ်မယ်အဲကျောင်းနေဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ social distancing လုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ရမယ့်အနေအထားရှိပါတယ
်။
အဲကျွန်တော်အနေနဲ့မြင်တာတော့တကယ်လို့ဂျွန်နိုင်တာထဲမှာဖွင့်ပြမယ်ဆိုရင်တော့မှအဲကျွန်တော်ကအထက်တန်းကျောင်းတွေကိုပဲဖွင့်ပြမလားလို့ကျွန်တော်အနေနဲ့ယူဆတယ်
။ဟုတ်ကဲ့။
ဘာလို့လဲဆိုတော့တချို့တန်းတွေကကျွန်တော်နိုင်ငံရဲ့အခုလက်ရှိစနစ်အရစာမှုပွဲတိတ်မရှိဟိုပါပေါ့နော်ကျွန်တော်တို့ပုံမှန်လေးပဲသွားပြီးတော့အရင်လိုကစစ်တာမရှိတော့ဘူးပေါ့နော်။ဒေတာနဲ့စစ်တန်းကတွဲလို့ပေါ့။ဆိုတော့တကယ်လို့ကျွန်တော်ဖွင့်ချင်ရင်80 90ကဖွင့်မှာပေါ့နော်
ဟုတ်ကဲ့
ဆိုတော့ဘာဖြစ်လို့70နောက်ကျလို့လည်းမရဘူးကျွန်တော်နေရင်များဆို70နောက်ကျလို့မရဘူ
းဟုတ်ကဲ့
ဆိုတော့အဲ့ဆိုတော့အဲ့ဒီအတွက်ကိုကျိုးရင်းပြင်ဆင်နေပဲအဲ့ဒီအထက်တန်းကိုအရင်ဥစားပြီးစဖွင့်မှာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကဒရိုင်းမျိုးသိန်းကရောဒီဖွင့်ဟေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ထားသလဲ
ဟိုကျွန်တော်ကတော့ခုနဒီကိုကျော်သိန်းဆွေးနွေးသလိုပဲပေါ့လေကျွန်တော်တို့ကဒီ virus ကိုရှင်းဆိုင်နေတဲ့တစ်ချိန်တည်းမှာပဲဟိုတစ်ဖက်ကဂျိုင်းလူပေါ့လေကျွန်တော်တို့နိုင်ငံရေးအတွက်စီးပွားရေးအတွက်လူမှုရေးအတွက်လုပ်ရမယ့်အလုပ်တွေကိုကျွန်တော်တို့ကချဲ့ထွင်ပြီး လုံးလာနိုင်မှုတော့လိုအပ်တယ်ချိန်ထဲမှာပဲကျွန်တော်တို့ကဘာကိုပြန်ကြည့်ရမလဲဆိုတော့ဟိုကျွန်တော်တို့ကိုယ်ကျွန်တော်တို့ပေါ့လေဟိုကြိုးတန်းပေါ်ပဲဖြစ်ဖြစ်ဓာတ်သွားပေါ်ပဲဖြစ်ဖြစ်လမ်းလျှောက်တာမျိုးမဖြစ်အောင်တော့ကျွန်တော်တို့ထိန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့တော့ကျောင်းလေးပြန်ဖွင့်မယ်ဆိုတဲ့ကိစ္စမှာလေခုနပြောသလိုအဲကျွန်တော်မြင်တာတော့ကျွန်တော်တို့ဘာကဘ ဒီကြောင်းလေးလောက်အထိကိုကျွန်တော်တို့လွှမ်းခြုံပြီးတော့အစဉ်စားဖို့လိုအပ်တယ်။နောက်တစ်ခုကကျွန်တော်စိုးရိမ်တာကလက်ရှိပေါ့လေဒီပင်လယ်ရေးဝင်ကြီးဌာနရဲ့နော်ပေါ်ဖော်မန့်ဆွမ်းဆောင်ရည်ဟာရှင်းပြောရင်ကျွန်တော်တော်တော်လေးကိုစိတ်တိုင်းမကြဘူး။အဲ့တော့လုံခဲ့တဲ့ကာလတွေမှာတို့ရဲ့ ဇူလိုင်လမှာဖွင့်လို့ရှိရင်တကယ်လုံးကျုံစိတ်ချရတဲ့အကြောင်းပတ်ဝန်းကျင်တစ်ခုချက်ပါမှာဆိုဆိုရင်လေအဲခုနကဟိုဒေါက်တာကျော်တော်ဦးပြောသလိုအဲပထမအဆင့်ပေါ့လေဥမာအထက်တန်းပေါ့အထက်တန်းចောင်းသားတွေလောက်ကိုဟလာဖွင့်မယ်နောက်ပြီးတော့တကယ်ဟိုဟလာဟိုဆရာမကြီးရောဟိုအရက်ဖက်အဖွဲ့စီတွေရောအဲ့ဒီမှာလေခုနပြောတဲ့အရက်ဖက်အဖွဲ့စီတွေရဲ့ဝင်းရံမှုဟာအယောင်အကြီးကြီးအကြောင်းလေးဖွင့် တွေဒါတွေကိုအများကြီး support လုပ်နိုင်ဖို့လေလိုအပ်နေမယ်လို့ကျွန်တော်ကမြင်တယ
်ဒါန
ဲ့ကျွန်တော်ရဲ့စိုးရင်ဘူးကတော့ပညာရေးဝန်ကြီးဌာနရဲ့စွမ်းဆောင်ကြီ
း
တတိယပြင်ဆရာဆရာမတွေကိုကျွန်တော်ပြောတာမဟုတ်ဘူ
း
ပညာရေးဝန်ကြီးဌာနထိပ်ပိုင်းမှာရှိတဲ့အစွန်းဖြတ်ပေးပြီးတော့စီမံအုပ်ချုပ်မှုကိုလုပ်နေတဲ့ပုံကိုယ်ရဲ့စွမ်းဆောင်ကြီးအပေါ်မှာကျွန်တော်ကတန်တဲ့အများကြီးရှိ
ဆိုတော့ပညာရေးတကယ်တကယ်ကျတော့ပညာရေးဝန်ကြီးဌာနတစ်ခုလည်းမဟုတ်ပါဖွဲ့မယ်ဆိုရင်တခြားဝန်ကြီးဌာနတွေလည်းပါပြီးသက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေပါပြီးဒီအုပ်ချုပ်ရေးနယ်တောင်ရှိသူတွေရဲ့အခန်းကဏ္ဍတိတ်ကိုရေးကြီးတယ်လို့တော့လုပ်ငန်းအတီးတီးကိုတိုင်ကလည်းပဲကျောင်းဆိုလဲကျောင်းဆရာဆရာမတွေကျောင်းမှာတောင်ရှိတဲ့လူတွေရဲ့အခန်းကဏ္ဍလည်းတိတ်ရေးကြီးတယ်ကျောင်းသူကျောင်းသားတွေရဲ့အခန်းကဏ္ဍလူလူအခန်းကဏ္ဍစသည်အားဖြင့်အားလုံးကတက်ညီလက်ညီလုံးမှပဲတိုင်းပြည်ကိုပြန်ပြီးတော့ပုံမှန်အခြေအနေပေါ်ပြန်ဆွဲတင်ပြီးတော့ run လေပတ်နိုင်မယ့်အနေအထားမျိုးရှိတာ哦ဆိုတော့တော်တော်ကြောဦးအနေနဲ့ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရာကဟဲ့လားဘယ်လောက်အတိုင်းအတာအထိတိုင်းပြည်ပုံမှန်အခြေအနေပြန်ရောက်အောင်လုပ်နိုင်မယ်လို့ယူဆလို့ရပါတယ
်အဲကျွန်တော်ဒီအချိန်ကားတစ်ခုနဲ့တော့ဟိုရတိပြတ်တော့ကျွန်တော်တို့ဟိုသုံးသပ်ဖို့တော့ခက်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အခုဒီလက်ရှိအခြေအနေပေါ်မှာဟိုအကောင်းမြင်တော့တော့ဟုတ်ပါနော်တော်တော်လေးပဲကျွန်တော်တို့အခုဒီတွေးရှိနေရတဲ့ဒီ case အရာရောကျွန်တော်တို့လက်ရှိထိန်းချုပ်နိုင်တဲ့အနေအထားတွေကဆက်ပြီးတွားနိုင်နေဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံရေးစီးပွားရေးမူလအခြေအနေပြန်ရောက်အောင်တော့ဟိုအချိန်ကာလတစ်ခုမှာတော့တဖြည်းဖြည်းချင်းတော့ပြန်တော့စူးစမ်းနိုင်မှာဖြစ်တယ်။တိုးတော်လည်းပဲကျွန်တော်ကဒီစီးပွားရေးပြန်မှတ်ဖို့ဆိုတော့နည်းနည်းတော့ပို့ပြီးတော့ကျွန်တော်တို့ဟိုစူးစမ်းမယ်တဘောမှာရှိတယ်။ငကူတွေကလည်းစီးပွားရေးကကျွန်တော်ကဒီဟိုပြန်မှတ်ဖို့စူးစမ်းနေတဲ့အချိန်မှာဒါကြီးကထောက်ဝင်လာတဲ့ခါကျကျွန်တော်တို့လည်းဒါတကယ်ကိုပြောခွန်မယ်ထိခိုက်မှုကြီးတစ်ခုပေါ့နော်။ဆိုတော့ခုနကဒီအဲ့ဒါဒီစီးပွားရေးပေါ့ဒီနိုင်ငံရေးပိုင်းလည်းကျွန်တော်ကသုံးရင်းလကောင်းပေါ့ဒီလာတော့မဲ့ကာလတစ်ခုမှာလည်းပြန်တော့ပဲကမာနမှာကျင်းပဖို့ပေါ့နော်။အဲ့ဒီအတွက်ကလည်းကျွန်တော်ကဒီချူတီပင်ဆင်ပြီးတော့တုံ့ပြန်မဲ့အပိုင်းတွေရှိတယ်ပေါ့နော်။အဲနောက်တစ်ခုဒီဟိုပညာရေးကျမ်းမာရေးပိုင်းမှာလည်းကျွန်တော်ကခုနကပြောတဲ့ဒီ bias ကထိန်းချုပ်နိုင်စွမ်းမမူတည်ဘူးမှာပဲကျွန်တော်ပုံမှန်လည်းပတ်မဲ့အခြေအနေရှိတဲ့ကြောင့်မလို့အချိန်ကာလတစ်ခုအနေနဲ့တော့ပြောဖို့ခက်တယ်။အဲတိုးတော်လည်းပဲဘာလို့ပြောဒီလားဘိုင်းနေပြင်းမှာပေါ့နော်။ကျွန်တော် test တွေ့မှုကလည်းမရှိဘူး။ second wave ဆိုတဲ့ဒီကျွန်တော်ကြောက်စရာရဲ့မဖြစ်ခဲ့ဘူးဆိုတော့အဲကျွန်တော်ဒီ July August လောက်ဆိုရင်တော့တချို့လုပ်ငန်းတွေကပုံမှန်များလည်းပတ်နိုင်ပါလို့တော့ကျွန်တော်အနေနဲ့ယူဆတယ်။ဒါပေမဲ့ဟိုကွန်ကရစ်တက်ဖို့ဒီကွာလားမဟုတ်နော်
။ဒါပေါ့ဒါပေါ့
ပုံမှန်လည်းပတ်နိုင်တဲ့အနေအထားတစ်ခုပေါ့။ mechanism တစ်ခုပေါ့။ဟုတ်ကဲ့ mechanism တစ်ခုတော့နည်းနည်းသူ့ဘက်သူစပြီး run နိုင်တော့မလားပေါ့
။ဟုတ်ကဲ့။ဆိုတော့ Royal New Day ဟလာပြန်ဖွင့်ကြရမယ်လုပ်ကြရမယ်အဓိကအဲ့လိုပြန်ဖွင့်နိုင်မှုဟလာ virus ပိုးတက်တနာမတိုင်ခင်အခြေအနေတုန်းကလောက်မျိုးပြန်ဖွင့်နိုင်ဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဘာလုပ်ဖို့လိုမလဲ
အဲကျွန်တော်ကတော့တစ်ချက်ပေါ့လေခုနဟိုကိုကျော်သိန်းပြောသားတယ်လို့ပဲအဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနောက်ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေနောက်လူမှုရေးဖွဲ့စည်းတွေဒါတကယ်ဟိုဟန်ချက်ညီညီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ ਆ လေအဲဒီစိန်ခေါ်မှုကြီးကိုကျော်လွှားတဲ့နေရာမှာကျွန်တော်တို့ကတကယ်ကိုတော့ချက်လို့ပြောလို့ရတယ်အဲနောက်တစ်ချက်ကတော့ကျွန်တော်တို့ကအခုဒီ covid 19ကိုနော်ကုသမဲ့ဆေးပေါ့နော်ကုသမဲ့ဆေးရေနောက်ပြီးတော့ကျွန်တော်တို့ကာကွယ်ဆေးပေါ့အဲ့တော့မနေ့ကတော့ကျွန်တော်တွေ့လိုက်တော့ဒီတရုတ်နိုင်ငံဘက်ကလည်းဒ ီကာကွယ်ဆေးကိုသူတို့လမ်းစားပေါ်ရောက်နေပြီဆိုတဲ့သဘောမျိုးထုတ်ပြန်တာမျိုးလည်းဖတ်လိုက်ရတယ်။နောက်အမေရိကန်ဘက်ကလည်းအဲလုံနေတယ်တော်တော်ခီးပေါက်နေပြီဆိုတဲ့သဘောမျိုးတွေ့ရတဲ့အခါကျတော့အဲဒီကာကွယ်ဆေးပဲဖြစ်ဖြစ်ကုသတဲ့ဆေးပဲဖြစ်ဖြစ်ဒါပေါ်လာမယ်ဆိုရင်တော့ဒါလည်းပဲ new normal ပေါ့နော်ဒီပုံမှန်အခြေအနေတစ်ကိုအမြန်ဆုံးရောက်ဖို့အတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့မှာကဘာရှိနေလဲဆိုတော့ကျွန်တော်တို့ကအရင်လေဟိုကကျွန်တော်တို့ပြောတဲ့ old normal မှာဟိုကကျွန်တော်တို့ကအဖက်ဖက်ကအားနည်းနေတဲ့နိုင်ငံဖြစ်နေတယ်။အရှိတောင်အရှမှာအစင်းရဲဆုံးနိုင်ငံဖြစ်နေတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ရဲ့ဒီ new normal အတွက်စဉ်းစားမှုဟာနော်အခြားနိုင်ငံတွေတဲ့ပို့ပြီးတော့ကျွန်တော်တို့ကဟိုနှစ်ပြားတာတဲ့စဉ်းစားချက်မျိုးအချင်းကက်တဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုဖြစ်ဖို့ကိစ္စမှာကျွန်တော်မြင်ကတော့နိုင်ငံရေးဘိုင်းမှာပဲဖြစ်ဖြစ်စီးပွားရေးဘိုင်းမှာပဲဖြစ်ဖြစ်လူမှုရေးဘိုင်းမှာပဲဖြစ်ဖြစ်ဒီအစိုးရလွတ်တော်နော်တက်မတော်နော်နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနော်လူမှုရေးအဖွဲ့အစည်းတွေပညာရှင်တွေအဲ့လိုဟန်ချက်ညီညီနဲ့နော်အချိန်နဲ့ညှိနှိုင်းဆွေးနွေးပြီးတော့လိုအပ်ချက်တွေအားနည်းချက်တွေဒါတွေကိုအပြည့်အပြည့်လှန်လှန်စဉ်းစားပြီးတော့ကျွန်တော်တို့ဇန်းကိုရှောက်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုရှောက်တဲ့ဇန်းမျိုးဒီသာလျင်နော်ကျွန်တော်တို့အတွက်စွန့်စားမှုအလဲဆုံးဖြစ်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်။
ဆိုတော့ရင်ဆိုင်ရမာတွေကတော့အများကြီးပါပဲ။ဟိုဖြည့်ရှင်ရမာတွေလည်းအများကြီးပဲ။တိုင်းပြည်နေထားရချင်းချင်းတွက်ချက်ရမာတွေကလည်းအများကြီးပဲ။ဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံတွေမဟုတ်ပါဘူးဒီကိစ္စကတကဘာလို့မှာကဟလာဒီကိုဗစ်နဲ့ဘလောက်ကြာကြာနေသွားကြရမယ်ဆိုတာအခုချိန်မှာဘယ်သူမှမသိဘူး။ဒါပေမဲ့သင်ပြောသွားသလိုကျွန်တော်တို့ဟလာယောဂကာကွယ်ဆေးပေါ်လာပြီဆိုရင်လည်းစိတ်ချမ်းသာရမယ်။ဒါတော့မှပဲအဲ့ဒီကာကွယ်ဆေးကိုဘလောက်မြန်မြန်ရမှာလေကိုယ်နဲ့တနိုင်ငံလုံးကိုထိုးပေးနိုင်မှာလားဆိုတော့ခြားစဉ်းစားကြရတဲ့ပြဿနာတွေအများကြီးရှိသေးတယ်ကယောဂကာကိုစီပို့တယ်ဆိုရင်တော့မှเนาะကုသဆေးဆိုလည်းဒီတိုင်းနဲ့ကျွန်တော်တို့ကဘလောက်မြင်မြင်ရမှာလဲတကဘာလို့လို့နေတာဟုတ်ဒီဥစ္စာကဆိုတော့ကျွန်တော်တို့ဒီအခြေအနေအောက်မှာလာကျွန်တော်တို့လူလူအနေနဲ့ရှေ့လျှောက်ကိုဘလို့နေထိုင်သွားသင့်တယ်ဆိုတဲ့အကြံပြုချက်ရှိရင်တော့ကျွန်တော်ပြောပြပါအောင
်ဟုတ်ကျွန်တော်တို့ဒီခုနကဒီဆရာကြီးငွေသိန်းပြောတယ်ပဲ new normal ပုံစံကျွန်တော်တို့ချင့်ချင်နေထိုင်ဖို့လေတို့တချို့ကျွန်တော်တို့ဒီကျမ်းပိုင်နဲ့အားသာဝင်ဌာနကထောက်ပြထားတဲ့အခြေခံပေါ့တကယ်လိုက်နာမဲ့ဒီလောက်ကိုလောက်ရမဲ့ဟာတွေဆိုကျွန်တော်တို့ဒီဘက်ပြည်သူတွေလောက်မှလည်းအချင်းချင်းပဲဘာဖြစ်လို့ဆိုတော့ဒီ covid 19ပေါ့ဒီကိုရိုနာဗိုင်းရပ်စ်ကကျွန်တော်နောက်ဆုံးကျွန်တော်တို့ဒီသူနဲ့တူကိုယဉ်ပါပြီးတွားရမယ်ဆိုတဲ့အနေအထားရှိပါတယ်ဟိုဒါကြီးကဘယ်လုံးမှလည်းပေါပြောင်းနိုင်တာမရှိဘူးဟိုဒါကြီးကိုကျွန်တော်တို့ကဟိုခြေချက်ဖို့လည်းမလိုဘူးအဲ့တော့ဒီကျွန်တော်တို့ကာဝယ်ဆေးတွေပေါ်လာရင်တော့မှဒီကာဝယ်ဆေးရဲ့ efficacy ကတော့တရားခံလို့မရှိနိုင်တဲ့ကြောင့်မလို့ခုကလည်းအားနည်းချက်တွေရှိနိုင်တယ်။အဲနောက်တစ်ခုကကျွန်တော်တို့ကဒီခုနကဆရာပြောသူကုသတဲ့ဆေးရှိခဲ့ရင်တော့မှအဲ့ရဲ့တန်ဖိုးတွေကျွန်တော်တို့ဒီဟာရောကုသပေးနိုင်လားဆိုတဲ့ဟာပေါ့နော်။ဟိုလက်ရှိကျွန်တော်တို့ရဲ့အခြေခံဒီဟိုမကြထားလက်ဆေးရမယ်။အဲကျွန်တော်တို့ဒီအပြင်ထွက်တိုင်း master ရမယ်။ခက်ခွာခွာနေရမယ်။လူစုလူပေးရှောင်ရမယ်။အဲ့ဒီအခြေခံပေါ့နော်။အဲကျွန်တော်တို့အဲ့ဒီဟာလေးကိုတော့မိဘပြည်သူတွေကတောက်လျှောက်ဒါကိုလိုက်နာသွားပါပဲဖြစ်မဲ့နေတာရှိတယ်။ဟို new normal ပုံစံနဲ့သွားမှာပဲ။အရင်ပုံစံတော့နေလို့တော့မရဘူး။ဒါဆိုတော့တစ်ပိတ်တိုင်းပဲရှိလာမယ်။အဲနောက်ဆုံးကျွန်တော်တို့ထားပါတော့အခြားပွဲတွေပါလေလုပ်မယ်ဆိုရင်တော့မှဒါကျွန်တော်တော်တော်လေးတတိထားပြီးတော့လုပ်ရမယ့်အနေအထားရှိပါတယ်။ဘာဖြစ်လို့ဆိုတော့ဒီအရာကြီးလည်းပဲချိန်ကဘာမှတော့မသိနိုင်တဲ့ကြောင့်မို့လို့အဲခုနကကျွန်တော်တို့ဒီ new normal ပုံစံနဲ့ကဏ္ဍအသီးသီးမှာသွားနိုင်ဖို့တော့ဟိုဆရာလေးရှေ့ကပြောကြည့်ပါပဲ။ကျွန်တော်ပြည်သူတွေရောဒီရပ်ဖက်ဖွဲ့တွေရောအစိုးရနော်ခြားတက်ဆိုင်ရာ institution တွေဒီနိုင်အားလုံးကဟိုဟန်ချက်ညီညီနဲ့သွားမှာပေါ့ဗျာနော်။
ဟုတ်ကဲ့
ဆိုတော့အချိန်ကအနည်းချောရရင်တော့အဲခုနကကျွန်တော်ပြောတဲ့ဒီ let's say ဘို့လို့ဒီ mask ကိုမချိမနေတက်ဖို့ social distancing ဘာခက်ခွာနေဖို့လို့အဲ့ဒါတွေကတော့ဟိုမိဘပြည်သူတွေပေါ့နော်။ဒါပြီးတော့ဒီကိုခံအကောင်းနေဖို့တော့အဲ့ဒါလေးတော့ကျွန်တော်အချိန်အားဖြင့်ဟိုနေနဲ့တိုက်တွန်းလို့ပါတယ
်။ဟုတ်ကဲ့တော်တော်များများသိနေနေရောခုနပြောတဲ့ new normal လူနေမှုပုံစံတစ်မှာကျွန်တော်တို့မြန်မာလူစုအနေနဲ့မြန်မာလူစုအတွက်ဘလို့အကောင်းဆုံးအကြံပေးခြင်းလဲ
။ကျွန်တော်အမြင်ကတော့ကျွန်တော်ကတော့ဒီအဓိကဘာကိုဇောင်းပေးပြီးပြောချင်လဲဆိုတော့ကျွန်တော်တို့ new normal ကိုရောက်တဲ့အချိန်မှာကျွန်တော်တို့ဘာကိုပြင်ဆင်ရတော့မလဲဆိုတော့ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ဆိုလိုချင်တဲ့သဘောကကျွန်တော်တို့ဒီကာလရဲ့အလွန်မှာเนาะဒီလွှတ်တော်တွေဟာကျန်းမာရေးဘတ်ဂျက်ကိုအများကြီးတိုးမြင့်ပြီးတော့တုံးဖို့လိုလာပြီဆိုတာကိုเนาะဒီကျွန်တော်တို့ covid 19ကနေပြီးတော့ဆွန်ဩလိုက်တာပဲကျန်းမာရေးဘတ်ဂျက်ကိုကျွန်တော်တို့ထိထိရောက်ရောက်နေအယုံအဖိတ်မရှိတဲ့လောက်ကိုနင်းအောင်ကျွန်တော်တို့တနိုင်ငံလုံးမှာတုံးပြီးတော့ကျန်းမာရေးပညာပေးမှုတွေနောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်တဲ့ကျွန်တော်တို့အဆောက်အုံတွေတိစောက်တာတွေပစ္စည်းကိရိယာတွေဝယ်ယူတာတွေစေဝါးတွေဝယ်ယူတာတွေဒါတွေကိုကျွန်တော်တို့ပတ်စပ်သုံးစားလောက်ကိုတိုးပြီးတော့လှုပ်လာနိုင်မှု လိုအပ်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ်။နောက်တစ်ချက်ကတော့ဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာအရပ်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍ၊ပရဟိတအဖွဲ့တွေရဲ့အခန်းကဏ္ဍ၊လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုအစိုးရဝန်ကြီးဌာနလွှတ်တော်တွေကဒီတက်ပို့ပြီးတော့အလေးထားပြီးတော့နေရာပေးပြီးတော့ပါဝင်ခွင့်တကားဖွဲ့ပေးဖို့မဖြစ်မနေလိုအပ်တဲ့အခြေအနေမျိုးကိုရောက်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒေါက်တာကျော်စောဦးနဲ့ဒေါက်တာရန်လူသိန်းပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲ။ဒီရန်တွေလည်းကင်းရှင်းကြပါစေခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါဗျာ။ဟုတ်ကဲ့ကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့ခင်ဗျာတို့
။လူလူကြားမှာ COVID-19 ရောဂါကာကွယ်တားဆေးဆံရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုပ်ဆောင်နေသူဒေါက်တာကျော်စောဦးမြန်မာအရေးကြီးတဲ့သုံးသပ်သူဒေါက်တာရန်လူသိန်းတို့ဆွေးနွေးကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လည်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ